စခိုင်းပြည်နယ်မောင်းနှောဒေသမှာဖြစ်ပျက်နေတဲ့ပြည်ပခရီအပေါ်စိုးရိမ်မကင်းဖြစ်တဲ့အကြောင်းတရားဝင်အသိပေးဖို့မြန်မာတမ်မတ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကဆင့်ခေါ်ခဲ့ပါတယ်။မြန်မာအစိုးရကတော့ပြည်ပခရီဖြစ်ပွားပြီးနောက်ပိုင်းမှာလုံခြုံရေးအတွက်ဆောင်ရွက်နေရတဲ့အခြေအနေတွေကိုရှင်းပြခဲ့တယ်လို့နိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတဦးကပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ကတင်ပြပေးပါပါခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။ရခိုင်ပြည်နယ်မောင်တော်ဒေသမှာအော်တိုဘားလအစောပိုင်းကဖြစ်ပျက်ခဲ့တဲ့ပြည်ပခရီနောက်ပိုင်းထွေပြေးတိမ်းချောင်သူရာနေချီရောက်လာနေတယ်လို့သတင်းတွေထွက်ပေါ်နေတဲ့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကအခြေအနေတွေအပေါ်မှာစိုးရိမ်ပူပန်ရတဲ့အကြောင်းတရားဝင်အသိပေးဖို့မြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တမ်မတ်ကြီးကိုဒီနေ့လနေ့ကဆင့်ခေါ်ခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာနိုင်ငံတမ်မတ်ကြီးဦးမျိုးမြင့်တန်းကိုပြည်ပခရီအတွင်းလူခွင့်ရေးချိုးဖောက်မှုတွေနေမြင်မအေးမချမ်းဖြစ်မှုတွေအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကိုထွေပြေးဝင်ရောက်လာတာတွေနဲ့ပတ်သက်လို့စိုးရိမ်မိတဲ့အကြောင်းပြောဆိုခဲ့တယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံကလာတဲ့သတင်းတွေကဖော်ပြကြပါတယ်။မြန်မာနိုင်ငံသားရေးဝန်ကြီးညွှန်ကြားမှုချုပ်ဦးကျော်စိယကတော့ပြည်ပခန့်ဖြစ်ရာဒေသမှာမြန်မာနိုင်ငံဘက်ကဆောင်ရွက်နေတဲ့အခြေအနေတွေကိုတွေ့ဆုံကြည့်မှရှင်းပြခဲ့တယ်လို့ပြောပါတယ်
။ကျွန်တော်တို့ဘက်ကလည်းကျွန်တော်တို့ရဲ့ဒီလုံခြုံရေးလိုညောလိုအပ်ချက်ရဒါတွေဒီလိုဆောင်ရွက်နေတဲ့အခြေအနေတွေကိုပြောပါတယ်။အတမကြီးကလည်းကျွန်တော်တို့ရှိတဲ့ပံ့ပိုးပေးတဲ့အချက်လက်တွေပေါ့လေ။အဲ့တော့တကယ်လည်းကျွန်တော်ဖြစ်ခဲ့တဲ့အရာမှာကျွန်တော်ဘယ်မှာလဲဖြစ်တယ်။အားကြီးသူပေါ့ဆိုင်မှုရှိပါတယ်။တော့ဒီတော့လည်းပြည့်စုံခဲ့တယ်။ဒါပေမဲ့ဒါပူပေါင်းဆိုင်မှုဆိုတာကလည်းဖြစ်ဆောင်နေဆက်ပြီးတော့ဘောဆောင်တော့မျောလင်းကြောင်းကျွန်တော်ဒါအဓိကပြောခဲ့တာဟာဒါကျွန်တော်တို့ကတော့အတတ်နိုင်ဆုံးအင်းနော်ဘုလားရှင်နဲ့တောင်းလို့ပါမယ်ဆိုရက်ရက်တည်ချက်နဲ့ရက်တည်ထားပါ
ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့နိုင်ငံဆိုင်ရာကောက်ဆစ်အတွင်းဝင်ကမာရူအက်ရှင်ကတော့ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းရေးဆောင်ရွက်နေချိန်မှာလူခွင့်ရေးနှောက်ယှက်မှုတွေအင်အားသုံးဆောင်ရွက်မှုတွေအပါအဝင်ဆွဆွဲပြောဆိုနေတဲ့မစင်မချင်းလှုပ်ဆောင်မှုတွေနဲ့ပတ်သက်လို့တမတမတ်ကြားတဲ့စုံစမ်းဖော်ထုတ်မှုတွေဆောင်ရွက်နိုင်အောင်နိုင်ငံတကာတိုင်ဝမ်ကတောင်းဆိုထားတာတွေကိုမြန်မာစုအနေနဲ့စဉ်းစားပေးတယ်လို့တိုက်တွန်းခဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသတင်းတွေကဖော်ပြပါရယ်ဒါအပြင်ရခိုင်ပြည်နယ်မှာလူနည်းစုမွတ်စလင်တွေနေဆက်ဖြတ်ကျော်ပြီးခလုံးစရာနေရာတွေမရှာရလေအောင်မြန်မာအစိုးရအနေနဲ့ဒီကိစ္စကိုတင့်တော်တဲ့နိလနဲ့တုံပြီးမြန်မြန်ဆောင်ရွက်ဖို့ကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတမ်မတ်ကြီးဦးမြင့်မြင့်တန်းနဲ့တွေ့ဆုံကြီးမှာမြစ်တာရက်ခံခဲ့တယ်လို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတော့လက်ရှိဖြစ်ပျက်နေတဲ့လူနည်းစုမွတ်စလင်အရေးနဲ့ပတ်သက်လို့လက်တလောမြန်မာအစိုးရနဲ့တိုက်ရိုက်ဆက်သွယ်ညှိနှိုင်းတာမျိုးမရှိသေးပေမဲ့မကြာခင်မှာနိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတွေကြားတွေ့ဆုံညှိနှိုင်းပွဲတစ်ခုပြုလုပ်သွားဖို့ရှိတယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနဘက်ကပြောဆိုပါတယ်။တလားကျော်ကြာမြင့်နေပြီဖြစ်တဲ့ဒီပြည်ပခါကြောင့်အိုးအိမ်စွန့်ခွာထပ်ပြေးကြပြီးဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကိုနေဆက်ဖြတ်ကျော်ဝင်ရောက်နေတဲ့သူရာနေချီရှိနေပြီလို့သတင်းတွေထွက်ပေါ်နေတဲ့အပေါ်မှာတော့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကဦးကျော်စိယကအခုလိုတုံ့ပြန်ပါတယ်။
တချို့ပိုင်းလေးတွေရတော့လေဆိုတရင်ချက်တဲ့ရတယ်နော်ဒီတရင်ချက်တဲ့ဟာလည်းတော့ပွားချောင်းတော့ကြည့်ပါတယ်ဘာလို့တော့လဲမသိဘူးတကနားနဲ့တော့တော့ဆွလေးတွေဒီဒီမှာရှိတဲ့တရင်ချက်တဲ့ကိုတော့မှန်ကန်မှုရှိမရှိနောက်ခါဘယ်တော့တိုင်းတာရှိဆိုတော့ပေါ်ရောက်ဆင်းဖို့လုံဆောင်ထားတယ်လို့ဆိုနားလည်ပါတယ်ခင်ဗျ
တချို့လူသားချင်းစာနာထောက်ထားတဲ့အဖွဲ့တွေကပြီးခဲ့တဲ့တနင်္လာနေ့တည့်ရက်ထဲမှာပဲအိုးအိမ်စွန့်ခွာထပ်ပြေးသူ800ကျော်ကုလသမဂ္ဂစခန်းနေမှာဝင်ရောက်ခဲ့တယ်လို့ပြောဆိုထားပါတယ်။ဒီအပိုင်းအတွင်းမှာပဲမောင်တော်ဒေသတွင်းကကြီးရွာတရမှာအိုးအိမ်စွန့်ခွာထပ်ပြေးသူတွေ1000ကျော်ကိုမြန်မာစုအကတွေ့ရှိထားပြီးအစားအသောက်နဲ့တခြားလိုအပ်တာတွေကိုလည်းကူညီထောက်ပံ့ပေးနေပါတယ်။မကြာခင်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွင်းဒေသုံးသူဦးရေ80ကျော်ရှိနေပြီလို့လူခွင့်ရေးလှုပ်ရှားတဲ့သူတွေကခံမှန်းပြောဆိုနေကြတယ်လို့မြန်မာစုအဘက်ကလည်းဒီဖြစ်စဉ်မှာပါဝင်တယ်လို့တန်တရားရှိတဲ့သူ400ကျော်ကိုလည်းဖမ်းဆီးထိန်းသိမ်းထားပါတယ်ခင်ဗျာ။